ဇန်နဝါရီလ28ရက်အင်္ဂါနေ့မှာလည်လာသွားမဲ့ဥပုသ္စာပြည်သင်္ကန်းဆိုင်ခေါင်းစဉ်ကတော့အမြင့်ဆုံးသူသည်အုပ်စိုးသည်ဖြစ်ပါတယ်။နောင်တရဖို့နဲ့ဖျားသခင်ရဲ့ခွင့်လွှတ်ခြင်းကိုရှာဖို့တတိပေးခြင်းခံရတော်လည်းပဲနေဘုတ်ကနေဇာမင်းဟာကြွားဝါခြင်းနဲ့အကြွားလေးကြောင့်အပြစ်ပေးခံရဖို့ကောင်းငင်မုံကနေချမှတ်လိုက်ပါတယ်။မင်းကြီးဟာနန်းတော်အပေါ်စင်းကြံမှာရှောက်သွားနေရင်းနဲ့အကြွားလေးနဲ့မိမိကိုယ်ကိုချီးမွမ်းကြွားဝါလိုက်ပါတယ်။ဘေးရာကိုလှုပ်ဆောင်ခဲ့တဲ့အကြောင်းဘလောက်ကောင်းကြောင်းစသည်ဖြင့်ကြွားဝါနေပါတယ်။ကြွားရင်ကြွားရင်နဲ့အုံနောက်သွေးကြောအတွင်းကိုမူမမှန်တဲ့ဘဝင်ယူယောဂါဝင်လာပါတော့တယ်။ဘဝင်ယူယောဂါတဲ့လူနာရဲ့အမှုရာကတော့တဖြည်းဖြည်းတိရစ္ဆာန်အမှုရာကိုပြောင်းသွားပါတယ်။အဲ့ဒီယောဂါကိုယခုခေတ်ဆေးပညာဝဟရအရာ Spacidiosporia ယောဂါလို့ခေါ်ဝတ်သမုတ်ကြပါတယ်။အဲ့ဒီယောဂါရဲ့လက္ခဏာကတော့ခန္ဓာကိုယ်ပုံသဏ္ဍာန်ကမောက်ကမဖြစ်သွားပြီးတော့စေတဘောကတရိစ္ဆာန်တကောင်ရဲ့ဆန္ဒမျိုးကိုပြောင်းသွားတဲ့ယောဂါဖြစ်ပါတယ်။ဓမ္မရာဇဝင်ဇတုထဆောင်ခန်းကြီး20အငယ်1ကနေ9ယောနာဝုထုခန်းကြီး3အငယ်10ယေရမိနာဂရိကျမ်းခန်းကြီး18အငယ်9ကနေ8ကိုဖတ်ပါမယ်။ထိုကာလအခါဟေဇကိမင်းသည်တင်နာဆွဲသဖြင့်အာမုတ်သားပြောဖက်ဟေရှာယသည်လာ၍ထရပြမိတ်တော်မူသည်ကကိုယ်အိမ်အမှုကိုစီရင်လော့သင်သည်အသက်မရှင်သေးရမည်ဟုအမိန့်တော်ကိုပြန်လေ၏။ဟေဇကိမင်းသည်လည်းထင်ရန်သို့မျက်နှာလှည့်၍အိုထာဝရဘုရားအကျွန်ုပ်သည်ရှေ့တော်၌တစ္ဆာဆောင်လျက်စုံလင်သောစိတ်နှလုံးနှင့်ကြင်၍နှစ်သက်တော်မူသည့်အတိုင်းပြုကြောင်းကိုအောက်မေ့တော်မူပါအကျွန်ုပ်တောင်းပန်ပါ၏ဟုအလွန်ကိုကြွေးလျက်ထာဝရဘုရားကိုဆုတောင်းလေ၏ဟေရှာယသည်နန်းတော်အလေတတိုင်းသို့မရောက်မီထာဝရဘုရား၏နှုတ်ကပတ်တော်ရောက်၍သင်သည်ငါလူတို့၏ဘိုလ်ချုပ်ဟေဇကိမင်းထံသို့တဖန်သွားပြီးလျှင်သင်အဘဒါဝိဒ်၏ဘုရားသခင်ထာဝရဘုရားမိန့်တော်မူသည်ကသင်၏ပတ္ထနာစကားကိုငါကြားပြီးသင်၏မျက်ရည်ကိုလည်းငါမြင်မည်သင်ဤအနာကိုငါပြောက်စေသဖြင့်သင်သည်သုံးရက်လွန်လင်ဘဲမဲ့တော်တို့တက်ရလိမ့်မည်မြို့သားတို့သည်မိမိတို့လိုက်သောအထမလန်းကိုလွဲဆောင်၍ကျင့်သောအကျင့်များကိုဖျားသခင်သည်မြင်လင်အရင်ချင်းသောဘေးဒဏ်ကိုမပေးဘဲနေတော်မူ၏အကျင့်တိုင်းနိုင်ငံကိုနှုတ်ပယ်ဖြိုချဖျက်ဆီးခြင်းကငါအမိန့်တော်ရှိ၏ငါအမိန့်တော်နှင့်ဆိုင်သောထိုတိုင်းနိုင်ငံသည်မိမိဒုစရိုက်ကိုစွန့်ပစ်လင်ငါကြံစီသောဘေးဒဏ်ကိုငါနောင်တရမည်ဆိုပြီးတော့ဖော်ပြထားတာတွေ့ရပါသည်အကြောင်းမကောင်းခဲ့လို့နေဘုတ်ကနေဇာမင်းဟာစူးခင်းနဲ့ကြမ်းတမ်းနဲ့ခရီးကိုလျှောက်ခဲ့ရပါတယ်။တော်ဝင်နန်းတော်တကူနဲ့ဆံမြဲနေရချိန်မှာနေဘုတ်ကနေဇာမင်းဟာဖျားရှင်နဲ့အကျွမ်းဝင်ပြီးတော့ဘုန်းတော်ကိုပြသထင်ရှားနိုင်တဲ့အရေးချင်းမရှိခဲ့ပါဘူး။မင်းဘရင်ရဲ့စီးစိမ်တကူအားလုံးကိုခွာချပြီးတော့လေးဘက်ထောက်ပြီးတော့တရိတ်ဆန်တွေနဲ့အတူမျက်စားရတဲ့ဘဝရောက်ကားမှထထဖျားဟာရှင်မရင်ကိုအတိညာဖွင့်ပေးပြီးတော့အခွင့်အရေးလေးတစ်ခုပေးပြီးတော့ဖျားသခင်ဟာမိခိုအာကုတ်ဘွေရာဖြစ်ပါလားဆိုတဲ့သတိပြန်ဝင်လာခဲ့ပါတယ်။မနာကြီးစိတ်ဝင်ပြီးတော့အထက်စီးသဘောနဲ့ပြည့်နေတဲ့ရှင်ဘုရင်နေဘုကနေဇာမင်းကြီးကိုဖျားသခင်တင်ငန်းစာပေးလိုတာကတော့အမြင့်ဆုံးသောဖျားဟာလောကီနိုင်ငံကိုအုပ်စိုးတော်မူတယ်ဆိုတဲ့အရာပဲဖြစ်ပါတယ်။အမှန်ကတော့ရှင်ဘုရင်ကိုပေးတဲ့အပြစ်ဒဏ်ထက်ဖျားသခင်မှာပို့ပြီးတော့ကြီးမားတဲ့ရည်ရွယ်ချက်ရှိပါတယ်။ကောင်းကင်ကနေပြတ်သားရှင်းလင်းလာတဲ့အမိန့်တော်ကြွေးကြော်ချက်ကတော့ဒေလနဂရကျန်ခန်းကြီး၄အငယ်18မှာအကြောင်းမူကားအမြင့်ဆုံးသောဖျားသည်လောကီနိုင်ငံကိုအုပ်စိုးတော်မူသည်ကို၎င်းပေးလိုသောသူတို့အားပေးတော်မူသည်ကို၎င်းရုပ်မာသောသူတို့ကိုချီးမြှောက်၍နိုင်ငံကိုအပ်ပေးတော်မူသည်ကို၎င်းတရဝါတို့တိနာလျာသောအခွင့်ရှိစေခြင်းကဆိုပြီးတော့ဖော်ပြထားတာတွေ့ရပါတယ်။တနည်းပြောရမယ်ဆိုရင်တော့နေဘုတ်ကနေစာအပေါ်တက်ရောက်ခဲ့တဲ့သတ်မှတ်ချက်ဟာကျွန်တော်တို့အားလုံးအတွက်သင်ငန်းစာယူဖို့လည်းဖြစ်ပါတယ်။အကြောင်းကတော့ကျွန်တော်တို့အားလုံးဟာတတဝါအပေါင်းမှာအကျိုးဝင်နေတဲ့တတဝါတွေဖြစ်နေပါတယ်ကျွန်တော်တို့ပို့ပြီးတော့သတိချက်စရာအကြောင်းကသင်ငန်းစာယူစရာအကြောင်းကတိတိတိထိုက်တဲ့အကြောင်းအရာကတော့အမြင့်ဆုံးသောသူဟာလူတွေရဲ့တိုင်းနိုင်ငံအပေါင်းကိုအုပ်စိုးခြင်းပဲဖြစ်ပါတယ်အမြင့်ဆုံးသောသူဟာအုပ်စိုးခြင်းပြုတော်မူတဲ့အကြောင်းကိုကျွန်တော်တို့အနေနဲ့သင်ငန်းစာယူဖို့အင်မတန်မှအရေးကြီးပါတယ်ဖျားရှင်သည်သာလျှင်အရာခတ်သိမ်းကိုအုပ်စိုးတော်မူတယ်ဆိုတာကိုမိမိတို့ရဲ့စိတ်မှာအမြဲတမ်းသိရှိပြီးတော့နှိမ့်ချတဲ့စိတ်နဲ့အသက်ရှင်တဲ့ယုံကြည်သူတွေဖြစ်စေဖို့အတွက်အင်္ဂါနေ့ဥပုသ္စာဖြစ်သင်ခန်းစာကဖော်ပြထားပါတယ်